ရုရှားနဲ့ယူကရိန်းကြားအကျဉ်းသားတွေလဲလှယ်ခဲ့ကြပါလေ။ကာလကြာရှိစောင့်နှံခဲ့ရတဲ့ဒီအစီအစဉ်အကောင့်တွေပေါ်လာတာကြောင့်ယူကရိန်းအရှိပိုင်းက၅နှစ်ကြာစစ်ပွဲအဆုံးသတ်ရေးပြန်လည်ကြိုးပမ်းမှုတွေနှုံးလင်းချက်ပေါ်များလာပါလေ။ယူကရိန်းအရှိပိုင်းမှာအစိုးရတပ်ဖွဲ့တွေနဲ့ရုရှားတို့ထောက်ခံထားပြီးတဲ့ခွဲထွက်ရေးသမားတွေကြား၅နှစ်ကြာတိုက်ပွဲအတွင်းခံမှန်းရလူပေါင်း13,000လောက်သေဆုံးခဲ့ရပြီဖြစ်ပါလေ။ရုရှားနိုင်ငံမြို့တော်မော်စကိုကနေချာလီမိုင်းနက်စ်ပီပိုးရဲ့သတင်းလာကိုမတ်တင်ကြီးတိုက်ပြောပြမှာပ
ါရုရှားနိုင်ငံမြို့တော်မော်စကိုကလက်ဖို့ထူဖို့အချင်းထောင်ကနေဘတ်စကားစီထွက်ခွာသွားပြီးမော်စကိုကဗနခိုဘိုလေးစိတ်မှာယူကရိန်းနိုင်ငံပိုင်လေရင်တစ်စင်းဆက်ရောက်ခဲ့ပြီးတဲ့နောက်စနေနေ့အစောပိုင်းမှာအချင်းသားလဲလှယ်ရေးသတင်းထွက်လာတာပါယူကရိန်းနိုင်ငံမြို့တော်ခီယက်မှာလည်းအလားတူဆောင်ရွက်တယ်ဆိုတဲ့သတင်းလည်းထွက်လာပါတယ်နိုင်ငံစလုံးကနိုင်ငံသား35ယောက်စီလဲလှယ်ခဲ့ကြပြီးလေရင်နဲ့ဌာနီကိုပြန်ခေါ်ခဲ့ကြပါတယ်။မြို့တော်ကျက်ကနမအပေါ်မှာပျော်ရွှင်မှုတွေနဲ့အတူကြိုဆိုနေကြတဲ့လူမျိုးလားသူတွေရဲ့မိသားစုဝင်တွေနဲ့အတူယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီလည်းပါဝင်ခဲ့ပါတယ်။2014ခုနှစ်မှာယူကရိန်းရဲ့ခရိုင်းမီးယားဒေသကိုရုရှားတို့သိမ်းပိုက်မှုအပေါ်အတိုက်ခံပြုမှုကြောင့်ထောင်ဒဏ်20ချမှတ်ခံခဲ့ရပြီးထောင်ငယ်မှာ၅နှစ်ကြာနေထိုင်ခဲ့ရသူယူကရိန်းရုပ်ရှင်ရိုက်ကူးထုတ်လုပ်သူအိုလက်ဆန်တုတ်ကိုလည်းအော်အော်တောင်းရင်ကြိုဆိုခဲ့ကြပါတယ်။သူကသတင်းထောက်တွေကိုအခုလိုပြောပါတယ
်။ဒါဖန်ခံထားသူတွေလည်းမကြခင်ပြန်လွတ်လင်းမယ်လို့ထင်ပါတယ်။ထောင်ကနေအလုံးလွတ်လာခဲ့ရင်တောင်မှကျွန်တော်တက်ကြရမပြီးဆုံးသေးပါဘူး။
ရုရှားနိုင်ငံဘက်မှာတော့သတင်းထောက်ကီရီလ်ဘရှင်စကီလွတ်မြောက်လာတဲ့အပေါ်ပျော်ရွှင်နေကြပါတယ်။သတင်းထောက်ကီရီလ်ကယူကရိန်းနိုင်ငံမြို့တော်ကီယက်ကနေရီယယ်နိုဗိုစတီသတင်းဌာနအတွက်သတင်းလိုက်နေတုန်းဖမ်းဆီးထောင်ချခံခဲ့ရတာပါ။ကီရီလ်ဘရှင်စကီကရုစီယာ24 channel နဲ့တွေ့ဆုံမေးမြန်းကမ်းမှာအခုလိုပြောပါတယ်။
ဒ
ီနော်တွေကိုဘယ်တော့မှထောင်မချတင်ပါဘူ
းယူကရိန်းအချင်းသားတွေကိုဌာနေပြန်ခေါ်နိုင်ရေးယူကရိန်းအရှေ့ပိုင်းကပြည်ပခတ်ကိုအပိတအဆုံးတတ်နိုင်ရေးအတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ညှိနှိုင်းမယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီရဲ့ဂရီးကဝတ်အတိုင်းနဲ့အချင်းသားလဲလှယ်ရေးဖြစ်လာတာပါဒီအပိုင်းရဲ့အတွင်းမှာပဲနှစ်နိုင်ငံခေါင်းဆောင်တွေဘက်ကအချင်းသားရေးသဘောတူညီချက်ရတော့မယ်ဆိုတဲ့သဘောမျိုးလည်းပြောဆိုခဲ့ကြတာပါအခုတော့ရင်းချေတည်တဲ့ငြိမ်းချမ်းရေးအတွက်ပြန်လည်စူးစမ်းရေးအပေါ်အာရုံစိုက်နေကြပါတယ်ရှင်